Welcome to the Voice of America in Burmese.
mingla ba shin 2019 khu ne september la 9 ye ja da bri ne myan ne 6 nai khwe ga ni 9 nai thi voe season dwe go american pi ran su myo ro washington dc ga ni dai yai thau le ni ba bi line no meter 16 19 ne 25 ro ga ni phai yu na sin nai ma le shin jama khwa nyu ba shin akhu nyan ne khin season dwe taw yu ga me
chinaw aw lin u ba ဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ Hurricane Irma ရဲ့ဗိုလ်ချက်ဟာဒိုမိနီကန်သမ္မတနိုင်ငံကိုဖြတ်တန်းနေပြီးပြင်းအားအဆင့်5ရှိတဲ့မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေကြီးမားနေတယ်လို့လည်းခန့်မှန်းထားကြပါတယ်။ရခိုင်ပြည်နယ်ရဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်မခင်ဖြစ်ရတဲ့ကြောင်း American Congress တို့တော်ထိတ်တန့်တောင်းရှိသူတွေကပြောလိုက်တယ်လို့သမ္မတအင်ဂျီတော်ကလည်းအနိကဆောင့်ကျင်နေကြောင်းပြောနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့တူကြီးညာပေးတော့မှာပါ
။အခုညနေပိုင်းနားဆင်ရမယ့်သတင်းစာမားတွေထဲရခိုင်ပြည်နယ်မြောက်ပိုင်းမှာသတင်းနှစ်ပတ်နီးပါးမတည်မငြိမ်ဖြစ်နေတဲ့အခြေအနေဘယ်လိုရှိနေပြီလဲဆိုတာ
လူမျိုးရတော့ကျွန်တော်တို့ခေထုံနိုင်ပါပြီ။ဘင်္ဂါလီကတော့ဒါเนาะသူတို့အိမ်ကိုစုပြီးတော့เนาะဟိုခက်ပြေးနေတဲ့ကိစ္စတွေအဲနောက်ကတော့မီဒီယာကနေပြီးတော့နော
က်ခက်ခိုင်းပြီနဲ့အစိုးရအဖွဲ့အတွင်းရေးမှူးရဲ့ပြောပြချက်နဲ့ဒူနာဆရာဖို့ရှိသလိုကုလသမဂ္ဂအဖွဲ့ရဲ့ခန့်မှန်းချက်အရရခိုင်ပြည်နယ်အတွင်းအကြိုင်းထက်တိုက်ခိုက်ခံရမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသူကတသိန်းခွဲနီးပါးရှိပြီလို့ဆိုပါတယ်။နိုင်ငံတကာသတင်းလွှာတွေထဲမှာတော့အမေရိကန်တန်းမှာတရားမဝင်နေထိုင်နေကြတဲ့လူငယ်8သိန်းဝန်းကျင်ကိုနေရာရင်းပြန်မပို့ဘဲပညာသင်ခွင့်ပေးထားတဲ့အရင်အစိုးရလက်ထက်ကအစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကပယ်ပြတ်လိုက်ပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြကြပါမယ်ရှင်။
Hurricane Irma ရဲ့ဗိုလ်ချက်ဟာ Dominican သမ္မတနိုင်ငံကိုဖြတ်တန်းနေပြီးပြင်းအားဆင့်5ရှိတဲ့မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေကြီးမားနိုင်ကြောင်းမိုးလေဝသပညာရှင်တွေခန့်မှန်းနေကြပါတယ်။မုန်တိုင်းဗိုလ်ချက်ဟာ Dominican ကမ်းရိုးတန်းကိုကျော်လွန်သွားပြီးဖြစ်ပေမဲ့လေပြင်းမုန်တိုင်းနဲ့မိုးသီးထန်မှုတွေဟာအသက်အန္တရာယ်ပေးနိုင်လောက်တဲ့အထိစိုးရိမ်စရာအခြေအနေမှာရှိတော့မယ်လို့ American မြို့သား Hurricane မုန်တိုင်းဌာနကပြောဆိုထားတာပါ။တနအီကိုအပြင်းထန်ဆုံးလီတန်နှုန်း295ကီလိုမီတာနှုန်းနဲ့ဖြတ်တန်းတက်ခတ်ခဲ့တဲ့အာမာဟာရီကိန်းကြောင့်ဘာဘူဒါကျွန်းမှာအနည်းဆုံးလူ2ဦးသေဆုံးပြီးစိန့်မာတင်ကျွန်းမှာတော့လူ10ဦးသေဆုံးသွားခဲ့တာပါ။မုန်တိုင်းဟာနောက်ရက်အနည်းငယ်တွင်ပြင်းအားအဆင့်4ကနေ5ထိဆက်လက်ပြင်းထန်နေမှာဖြစ်ကြောင်းလည်းအမေရိကန်ဟာရီကိန်းမုန်တိုင်းဌာနကပြောပါရယ်။ပြင်သစ်ပြည်ထောင်စုဝန်ကြီးဂျယ်ရက်ကော်လမ်ကတော့ပြင်သစ်နဲ့ဒက်ရှ်နိုင်ငံတို့ကပိုက်ဆိုင်တဲ့စိန့်မာတင်ကျွန်းမှာသေဆုံးသူရေတတိုးလာနိုင်ကြောင်းပြောဆိုထားတာပါ။ဒါချစ်ဆိုးရတောင်းရှိသူတွေကတော့ထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့ဒရင်နေမရသေးကြောင်းပြောပေမဲ့လေရင်ကွင်းနဲ့စိတ်ကန်းအပါဝင်ထိခိုက်ပျက်စီးမှုတွေအကြီးအကျယ်ရှိခဲ့ကြောင်းပြောဆိုထားပါတယ်။ညပိုင်းမှာမုန်တိုင်းဖြတ်တန်းခဲ့တဲ့အမေရိကန်ပိုင်ပေါ်တိုရီကိုမှာတော့လူတန်းသားလောက်လက်စစ်မီးတွေပြတ်တောက်နေပြီးမိပုံမှန်ပြန်ရဖို့6လလောက်အချိန်ရွံ့နိုင်တယ်လို့လည်းလက်စစ်ကုမ္ပဏီကခံမှန်းထားပါတယ်။သမ္မတတော်နယ်ထရန့်ကတော့ဗနာရေးချက်တဲ့ကြောင့်ခြေလှမ်းဆောက်အုံတွေကိုထိန်းသိမ်းနိုင်ဖို့ကြိုးပမ်းနေရတဲ့ပေါ်တိုရီကိုကျွန်းမှာအရေးပေါ်အခြေအနေကြီးညာထားပါတယ်။
မြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန်းသတ်မှုကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ပိတ်ဆို့တံခတ်မှုတွေတိုးလုပ်မယ်ဆိုရင်တရုတ်နိုင်ငံအနေနဲ့ထောက်ခံပေးမယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကထုတ်ပြောလိုက်ပါတယ်။ဒါပေမဲ့လည်းတံခတ်အရေးယူပြီးဖိအားပေးနေတဲ့တခြားတစ်ဖက်မှာလည်းတွစ်ဆုံဆွေးနွေးအဖြစ်ရှာမဲ့လမ်းကြောင်းကိုကျင့်သုံးတင်ကြောင်းဘီဂျင်းမြို့တော်မှာဒီနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံရဲ့ဝန်ကြီးဝန်ရီကအလေးပေးပြောကြားလိုက်တာပါ။အခုလိုတံခတ်မှုအသစ်တွေတိုးချမှတ်တာကြောင့်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေအနည်းငယ်သာလျှော့ချနိုင်မယ်လို့မြောက်ကိုရီးယားရဲ့အရင်းနှီးဆုံးမဟာမိတ်နဲ့ကုံသွယ်ဘက်ဖြစ်တဲ့တရုတ်နိုင်ငံကထုတ်ပြောထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကလည်းမြောက်ကိုရီးယားပေါ်စီးအေးရရေးယူမဲ့အလားအလာနဲ့ပတ်သက်လို့အခြေအနေကိုစောင့်ကြည့်ရမှာဖြစ်ပြီးစီးအေးရရေးယူမဲ့ကိစ္စကပထမရွေးချယ်မဲ့နည်းလမ်းမဟုတ်ဘူးလို့မနေ့ကသတင်းတောက်တွေရဲ့မေးမြန်းချက်ကိုပြန်ဖြေခဲ့ပါတယ်။တရုတ်သမ္မတရှီဂျင်းပင်နဲ့တယ်လီဖုန်းဆက်သွယ်စကားပြောပြီးနောက်သမ္မတအင်ပီရောမှာမစ္စတာထရမ့်ကအခုလိုပြောကြားလိုက်တာပါ။သမ္မတရှီနဲ့မြောက်ကိုရီးယားရဲ့ဆွေးနွေးခဲ့သလားလို့ VOA သတင်းတောက်ကမေးရမှာတော့မြောက်ကိုရီးယားကိစ္စအတွက်သမ္မတရှီအနေနဲ့တခုခုလုပ်လို့ကြောင်းဒါပေမဲ့သူ့အနေနဲ့လုံနိုင်စွမ်းရှိမရှိဆိုတာကိုတော့မသိသေးကြောင်းသမ္မတထရမ့်ကပြန်ဖြေခဲ့ပါတယ်ခင်ဗျာ
အမေရိကန်သမ္မတယူကောက်ဘွတ်တဲ့နိုင်ငံရေးလှုပ်ရှားမှုတွေမှာရုရှားနိုင်ငံကဆက်နွယ်ပတ်သက်မှုတွေရှိခဲ့တဲ့အကြောင်း Facebook Internet လူမှုကွန်ရက်ကထုတ်ဖော်ပြောဆိုလိုက်ပါတယ် Facebook ရဲ့ကိုယ်ပိုင်စုံစမ်းစစ်ဆေးမှုတွေအတွင်း Facebook ပေါ်ကနိုင်ငံရေးကြော်ညာစာထောင်ပေါင်းများစွာကိုဖန်တီးခဲ့တဲ့အကောင့်တွေစာမျက်နှာတွေဟာရုရှားနိုင်ငံနဲ့ဆက်နွယ်နေတာကိုတွေ့ခဲ့ကြတာပါ Facebook ရဲ့ဖော်ထုတ်မှုကြောင့်ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတယူကောက်ဘွတ်မှာရုရှားကဂျာဝင်စုပတ်မှုပေါ်စိုးရိမ်မခင်မှုတွေလည်းပုံမှန်ကြီးထွားလာခဲ့ပါတယ်ကြော်ညာတွေအတွက်ဒေါ်လာ3,000,000လောက်အကုန်ကျခံတုံးဆွဲခဲ့တဲ့ Facebook အကောင့်တွေဟာရုရှားစိုးရလူလာတဲ့သဘောထားမြင်နေအကောင့်လောက်အကောင့်တူတွေတုံးပြီးလုတ်တဲ့နေရာမှာလူစီများတဲ့ ရုရှားနိုင်ငံစင်ပီတာစဘတ်မြို့အခြေစိုက်ဖွဲ့စည်းတစ်ခုနဲ့ဆက်နွယ်နေတာတွေ့ခဲ့ကြရတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအစိုးရစုံစမ်းစစ်ဆေးသူတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းလဲ Facebook ကုမ္ပဏီကပြောပါတယ်။နောက်တစ်လုံးမှာတော့အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံရဲ့ဂျောင်းဝင်စစ်ပတ်မှုတွေသမ္မတဒေါ်နယ်ထရန့်ရဲ့လက်ထောက်တွေနဲ့ဆက်နွယ်ပတ်သက်မှုတွေရှိမရှိဆိုတာတွေကိုပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI ကြီးကဟောရောဘတ်မူလာကိုထူးစုံစမ်းစစ်ဆေးမှုဖြစ်ခန့်ပြီးစုံစမ်းပေါ်ထွက်ဖို့ကြိုးပမ်းနေပါတယ်။
မြောက်ကိုရီးယားရဲ့ပိုပြင်းထန်လာနေတဲ့ချင်းချောက်မှုတွေကနေကာကွယ်ဖို့တောင်ကိုရီးယားရွာတစ်ခုမှာ THAAD သတ်လို့အစင်အတူကောက်ခေါ်တဲ့အစင်မြင့်ဒုံခွင်းစနစ်အမေရိကန်ဘက်ကနေတက်ဆင်ပေးမှာကိုစန့်ကျင်ဆန္ဒပြတဲ့ရာသားတွေနဲ့လုံခြုံရေးရဲတွေထိတ်တက်ရင်ဆိုင်တိုးခဲ့ကြပါတယ်။သတ်ဒုံခွင်းဒုံစနစ်တက်ဆင်ထားတဲ့ကောက်ကွင်းဟောင်းသွားရလမ်းကိုပိတ်ဆို့ဆန္ဒပြနေသူရာပေါင်းများစွာကိုဖယ်ရှားဖို့ထောင်တွေနဲ့ခြေတဲ့လုံခြုံရေးရဲတွေပို့ပေးခဲ့ရမှာအခုလိုထိတ်တက်ရင်ဆိုင်မှုဖြစ်ခဲ့ရတာပါဒီရင်ဆိုင်တက်ခိုက်မှုအတွင်းရဲ6ဦးပါဝင်လူပေါင်း38ဦးဒဏ်ရာရကြတယ်လို့စွန်ကျူးရွာအာနာပိုင်2ကဒီနေ့ထုတ်ပြောလိုက်ပါတယ်တကယ်တော့ထတ်ဒုံခွင်းဒုံရဲ့ရေဒါစနစ်ဟာပြင်းထန်တာကြောင့်လူတွေရဲ့စစ်မှန်ရေးကိုထိခိုက်နိုင်တယ်ဆိုတဲ့ကောလာဟလတွေအပေါ်စိုးရင်ကြတယ်လို့မြောက်ကိုရီးယားဘက်ကပြစ်မှတ်ထားတက်ခိုက်လာနိုင်ရေးရှိတဲ့ပေါ်မှာစိုးရင်ပြီးစွန်ကျူးဒေသခံတွေကအခုလိုဆန္ဒပြကြတာပါမြောက်ကိုရီးယားဘက်ကပိုဆိုးဝါးလာတဲ့ချင်းချောက်မှုတွေကိုတုံ့ပြန်ဖို့အတွက်ထတ်ဒုံခွင်းစနစ်တက်ဆင်တာဖို့မဖြစ်မနေလိုအပ်နေတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြောထားပါတယ်ခင်ဗျာ
အမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အသံမြန်မာဘာသာစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မချသေးငါဆက်လို့အကျံပတ်မှုတွေကြောပြန်ကြီးထွားလာနေတဲ့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းအမေရိကန်ကွန်ဂရက်ဆီတော်ထိတ်တန့်တာဝန်ရှိသူတူကပြောလိုက်သလိုသမ္မတအင်ဂျီတော်ကလည်းအနည်းကဆောင့်ကြည့်နေကြောင်းပြောလိုက်ပါတယ်။အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Advice ရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ထံပေးပို့တဲ့စာထဲမှာတော့မြန်မာစိုးရိမ်နဲ့စစ်တပ်အနေနဲ့လူမျိုးဘာသာမခွဲခြားပဲမြန်မာပြည်သူတွေကိုကာကွယ်ဖို့တာဝန်ရှိတဲ့အကြောင်းနဲ့လူနည်းစုတွေပေါ်ကျူးလွန်နေတဲ့ခုနောက်ဆုံးရက်ဆက်တဲ့လိုရက်တွေကိုရတန်းကရက်ဖို့လဲတောင်းဆိုခဲ့တာပါ။ Ranger တွေပါဝင်မြန်မာပြည်သူတွေရဲ့အခြေခံလူ့ခွင့်ရေးတွေကိုအကောင်အထည်မပေးနိုင်မြမျှော်လင့်ထားသလိုအောင်မြင်မှုတွေရနိုင်မှာမဟုတ်ကြောင်းလဲ Republican Council Rice ရဲ့စာထဲမှာဖော်ပြထားပါတယ်။ပြန်လည်ကြီးထွက်လာတဲ့ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကနေထွက်ပြေးလာသူပေါင်းတသိန်းခွဲကျော်ရှိနေပြီလို့ကုလသမဂ္ဂကပြောဆိုနေတဲ့အချိန်ထဲမှာပဲနိုင်ငံတကာကဝေဖန်မှုတွေဆက်လက်ထွက်ပေါ်နေတာဖြစ်ပါတယ်။မြန်မာနိုင်ငံတွေကတော့ပြပဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအများစုနေထိုင်ကြတဲ့ Ranger Muslim တွေကိုဘင်္ဂလီတွေဖြစ်နေတာအတိအမှတ်ပြုလက်ခံထားကြတာပါနိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတော့နိုင်ငံတွင်းမှာရှိနေသူတွေကနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကာကွယ်ဆောက်ရှောက်ဖို့တာဝန်ရှိရာကြောင်းပြပဖြစ်ရဒေသကလူအလုံးကိုဆောက်ရှောက်ကူညီနေအောင်အတက်နိုင်ဆုံးကြိုးပမ်းနေတဲ့အကြောင်းအိန္ဒိယသတင်းဌာနဖြစ်တဲ့ ANN နဲ့မင်းမြန်ကမ်းမှာပြောဆိုခဲ့ပါတယ်အမေရိကန်သမ္မတအင်ဂျီရောကလည်းမနေ့ကပဲရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့အနိကဆောင့်ကြည့်နေကြောင်းနဲ့လက်တလုံးမှာတော့မြန်မာစိုးရတာဝန်ရှိသူတွေနဲ့အစိုးရကဆက်သွယ်ပြောဆိုတာမျိုးမရှိသေးတဲ့အကြောင်းပြောဆိုထားပါတယ
်အိန္ဒိယဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံနှစ်ရက်တရာခီးစဉ်ဒီနေ့အဆုံးသတ်သွားချိန်မှာနှစ်နိုင်ငံပူးတွဲကြေညာချက်ထုတ်ပြန်လိုက်ပြီးအကြမ်းဖက်ပြဿနာတွေကိုပူးတွဲဖြေရှင်းဖို့ဖော်ပြလိုက်ပါတယ်ဒီပူးတွဲကြေညာချက်ထဲမှာအိန္ဒိယအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာကြုံခဲ့ရတဲ့ချမ်းဖက်တိုက်ခိုက်မှုတွေကိုရှုံချလိုက်ပြီးဒီချမ်းဖက်မှုတွေဟာဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုအဓိကချင်းချောက်နေတယ်လို့နှစ်နိုင်ငံလုံးကအသိအမှတ်ပြုကြောင်းဖော်ပြထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းလွန်ခဲ့တဲ့အပတ်တွေအတွင်းမြန်မာနိုင်ငံမှာကြုံခဲ့ရတဲ့အချမ်းဖက်ချင်းချောက်မှုတွေပေါ်အိန္ဒိယနိုင်ငံရဲ့ခိုင်မာတဲ့ယက်တီချက်အတွက်ကျေးဇူးတင်တယ်လို့ထုတ်ပြောထားပါတယ်။ဒေါက်ဆန်းစုကြည်ကနိုင်ငံပူးပေါင်းဆောင်ရွက်ခြင်းဖြင့်ဒီအကျန်းဖက်လှုပ်ရှားမှုတွေကိုမြန်မာအမျိုးပေါ်မှာရောအိန္ဒိယနိုင်ငံတွေမှာပါအမြင့်မတွေ့နိုင်အောင်လှုပ်ဆောင်နိုင်မယ်လို့ယုံကြည်ကြောင်းထုတ်ပြောထားပါတယ်။အိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီဘက်ကလည်းမြန်မာနိုင်ငံမှာလုံခြုံရေးတပ်ဖွဲ့တွေအကျန်းဖက်အတိုက်ခိုက်ခံရတာနဲ့အပြစ်မဲ့ရာသားတွေကိုပြစ်မှတ်ထားတိုက်ခိုက်တပ်ဖြတ်ခဲ့တာတွေအတွက်အလားတူစိတ်မကောင်းဖြစ်မိပြီးရှုံချကြောင်းထုတ်ပြောခဲ့ပါတယ်။ဒီပူးတွဲကြေညာချက်ထဲမှာအိန္ဒိယအနေနဲ့မြန်မာငြိမ်းချမ်းရေးကိုအဓိကဦးစားပေးအဖြစ်မှတ်ယူပြီးFederal Democratic သမ္မတနိုင်ငံဖြစ်လာရေးဒီမိုကရေစီအဖွဲ့တွေအားကောင်းလာရေးဆက်ကူညီပေးသွားမယ်လို့ကတိပြုထားပါတယ်ခင်ဗျာ
အမေရိကန်ပြည်သူ့မိဘတွေနဲ့တူတရားမဝင်လိုက်ပါလာတဲ့လူငယ်တွေပညာသင်ကြားခွင့်လွတ်လပ်ခွင့်နဲ့စစ်မှုထမ်းခွင့်ပေးထားတဲ့ DCA လို့ခေါ်တဲ့အစီအစဉ်ကိုရိုသိမ်းလိုက်တဲ့သမ္မတဒေါ်နယ်ထရန့်အစိုးရကိုပြည်နယ်15ခုနဲ့အစိုးရရုံးဆိုင်ရာဝါရှင်တန် DC တို့ကတရားစွဲလိုက်ပါတယ်။နယူးယောက်ဘရုကလင်မှာရှိတဲ့ပြည်သူ့တရားရုံးတရုံးမှာပြည်နယ်ရှင်းနေချုပ်တွေကမနေ့တုန်းကပဲတရားစွဲလိုက်တာပါ။ DCA အစီအစဉ်ကိုဖျက်သိမ်းတဲ့အကြောင်းဥပဒေနဲ့မညီပဲအရေးယူခံမဲ့အခြေအနေတွေကြုံရတာဟာဖွဲ့စည်းပုံဥပဒေပါပြဋ္ဌာန်းချက်တွေကိုချိုးဖောက်အောင်ရောက်တယ်လို့လည်းရှင်းနေချုပ်တွေကပြောဆိုထားကြပါတယ်။
အစ္စရေးစစ်လေယာဉ်တွေကစီးရီးယားစစ်ခန်းတွေကိုဒီမနက်အစောပိုင်းမတ်ဆီယက်မြို့နာကိုတိုက်ခိုက်ခဲ့တာကြောင့်စစ်သား2ဦးသေဆုံးပြီးအပျက်စီးတွေကျုံခဲ့ရတယ်လို့စီးရီးယားကြီးတပ်ကထုတ်ပြောလိုက်ပါတယ်။ဒီစီးရီးယားတပ်ရဲ့ကြေညာချက်ထဲမှာပဲအစ္စရေးတပ်တွေအနေနဲ့လေဗနွန်နိုင်ငံလေးပိုင်းနဲ့ထဲကနေမစိုင်းဒုံးကျည်တွေနဲ့အခုလိုပြစ်ထည့်ခဲ့တာဖြစ်တယ်လို့အသေးစိတ်ဖော်ပြထားပါတယ်။တကယ်တော့မတ်ဆီယက်မြို့ဟာစီးရီးယားလေဗနွန်နယ်စပ်မြောက်ဘက်25မိုင်နီးပါးမှာရှိတဲ့မြေလေပင်လယ်နာကဟမာပြည်နယ်ထဲမှာရှိနေတာပါ။အခုလိုတိုက်ခိုက်ခဲ့မှုကြောင့်အန်ဒီရဲ့ပြင်းထန်တဲ့ပြန်လည်တိုက်ခိုက်မှုတွေနဲ့စစ်ရေးတင်းမာမှုတွေဖြစ်လာပြီးလေတာရင်းလုံခြုံရေးနဲ့တည်ငြိမ်မှုကိုထိခိုက်စေနိုင်တယ်လို့ Syria စစ်တပ်ကသတိပေးထားပါတယ်ခင်ဗ
ျ။ကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလှော်တွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ရပါမယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘေးဒုက္ခတွေ့နေကြရတဲ့နိုင်ငံသားရောနိုင်ငံသားမဟုတ်သူအလုံးကိုပါအစိုးရအနေနဲ့စောင့်ရှောက်ဖို့တာဝန်ရှိပြီးအကောင်းဆုံးဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောပါတယ်။တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသူတွေကိုစီစစ်ဖို့မြန်မာဘက်ကစုံစမ်းရေးအဖွဲ့တစ်ဖွဲ့ဆီလွှတ်ဆောင်ရွက်နေတဲ့အကြောင်းလဲအမျိုးသားလုံခြုံရေးအကြံပေးကပြောပါတယ်။အကြောင်းစုံကိုမတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်မောင်တော်ဘူးသီးတောင်ဒေသတွင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘေးဒုက္ခရောက်သူအလုံးအပေါ်အစိုးရဘက်ကစောင့်ရှောက်ရမယ့်တာဝန်ရှိတာနဲ့အတူအကောင်းဆုံးဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ
် We have to take care of our citizens we have to take care of everybody who is in our country
ကျမတို့ရဲ့နိုင်ငံသားတွေကိုစောင့်ရှောက်ရပါမယ်နိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကျမတို့နိုင်ငံတွင်းကလူတွေအလုံးကိုလည်းစောင့်ရှောက်ရပါမယ်ဒါကကျမတို့ရဲ့တာဝန်ဖြစ်ပြီးတော့အကောင်းဆုံးဖြစ်အောင်စ조사ဆောင်ရွက်နေပါတယ်။သူတို့ကိုအပြည့်အဝစိတ်တိုင်းကြဆောင်ရွက်ပေးနိုင်လောက်အောင်တော့ကျမတို့မှာအရင်းအမြစ်တွေကမပြည့်စုံပါဘူး။ကျမတို့အကောင်းဆုံး조사ဆောင်ရွက်နေပြီးလူတိုင်းလူတိုင်းဥပဒေရဲ့အကာအကွယ်ရရှိစေဖို့ကျမတို့အသေးချာဆောင်ရွက်လိုပါတယ်
။အကျန်းဖက်ပဋိပက္ခတွေကြောင့်ရခိုင်ပြည်နယ်မောင်တော်ဘူးတီတောင်ဒေသတွေကသူတို့ကိုသူတို့ရိုဟင်ဂျာတွေလို့ခေါ်ကြသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးချရသူတသိန်းခွဲကျော်ရှိလာပြီလို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုသတင်းစာရှင်းလင်းပွဲမှာမသုံးခဲ့ပါဘူး။ရခိုင်ပြည်ပခကိုဖြည့်ရှင်းနိုင်ရေးအတွက်အရင်အမြင့်မလုံလောက်မှုကအခက်အခဲကြီးတစ်ရပ်အနေနဲ့ရှိနေပြီးတတ်နိုင်သမျှအများဆုံးဖြစ်အောင်ဆောင်ရွက်နေတယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုပါတယ်။ငြိမ်းချမ်းရေးနဲ့သဟဇာတရှိလာရေးအတွက်ကိုပြာနာဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့ကြံပြုချက်တွေကိုလည်းအကောင့်ထဲပေါ်နေပြီးတစ်ချိန်နဲ့တစ်ပြိုင်တည်းနဲ့တော့အလို့အကောင့်ထဲပေါ်လာမှာမဟုတ်ဘူးလို့လည်းဒေါအောင်ဆန်းစုကြည်ကသတိပေးပါတယ်။ဘူးသီးတောင်မောင်တော်ဒေသတွင်းကနေနှက်မြစ်ကိုဖြတ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုနေစဉ်ဆိုသလိုလူတွေထွက်ပြေးလာနေရတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ဖိအားပေးမှုတွေနဲ့မြန်မာအစိုးရရင်ဆိုင်နေရတာပါ။သတင်းနှစ်ပတ်အတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူပေါင်းကတသိန်းခွဲကျော်ရှိပြီဆိုပြီးကုလသမဂ္ဂဘက်ကခန့်မှန်းပြောဆိုထားပါတယ်။ဒါရီကိုစီစစ်ဖို့အတွက်မြန်မာဘက်ကစုံစမ်းရေးအဖွဲ့တစ်ခုဆေးလွတ်ထားပြီလို့လည်းအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ
်။ We sent an investigation team to Cox's Bazar and asked them to
Cox's Bazar စုံစမ်းရေးအဖွဲ့တစ်ခုဆေးလွတ်ထားပါတယ်။နောက်ပြီးသူတို့နိုင်ငံတကာရဲ့ကာကွယ်ရောက်ကနေမြန်မာနိုင်ငံကိုပြန်လာပြီးတော့တရားရုံးမှာအမှုဖွင့်မှုနောက်တသက်ထောက်ဓာတ်တင်ပြကိုပြောနေပါတယ်အမားရွံ့နေတွေ့ရင်မမမကန်လောက်တဲ့သူကိုရေးယူမှာပါဘယ်သူဒူးတရားမှတရားဥပဒေထက်မှမရှိပါဘူးမြန်မာနိုင်ငံမှာဘယ်သူမှတရားဥပဒေထက်မှမရှိပါဘူးဒါပေမဲ့အထောက်အထားရှိရပါမယ်ဒီလိုလုပ်ပါတယ်ဆိုတဲ့တက်သည်တွေပေးရပါမယ်ဆွဆွဲပြောဆိုချက်တွေတွေမလုံလောက်ပါဘူ
းမနေ့ကပြုတ်လုတဲ့ရခိုင်ရေးသတင်းစာရှင်းလင်းပွဲမှာတော့အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကကဘာတဝမ်းမှာသတင်းမှားတွေဖြန့်နေတယ်ဆိုပြီးကန့်ကွက်ရှုတ်ချသွားပါတယ်။တူရကီဒုတိယဝန်ကြီးချုပ်ကရိုဟင်ဂျာတွေတပ်ဖြတ်ခံရမှုအဖြစ် Twitter လူမှုကွန်ရက်မှာတင်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကပုံနေမဟုတ်ရပါဘူးဆိုပြီးပြန်လည်တောင်းပန်ပြီးပြန်ဖြုတ်ခဲ့ရတာကိုလည်းအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကရည်ညွှန်းပြောဆိုခဲ့ပါတယ်ရှင်။
မတင်ကြီးထိုက်စူးစီးတင်ပြခဲ့တာပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းအကျန်းဖက်တိုက်ခိုက်ခံရတာသတင်းနှစ်ပတ်နီးပါးကြာမြင့်လာတဲ့အချိန်မှာလုံခြုံရေးအခြေအနေကိုထိန်းချုပ်လာနိုင်ပြီဖြစ်တဲ့အကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူကပြောပါရယ်။မောင်တော်မြို့ကန်တဦးကတော့ဒေသခံတိုင်းရင်းသားတွေဟာနေရက်စွန့်ခွာထွက်ပြေးနေကြဆဲဖြစ်တဲ့အကြောင်းပြောပါရယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါရယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဩဂုတ်လ25ရက်နေ့ကလုံခြုံရေးစခန်း30လောက်ကိုအကြမ်းဖက်သမားတွေကတိုက်ခိုက်ခဲ့တာကြောင့်မတည်မငြိမ်ဖြစ်ခဲ့တဲ့အခြေအနေကိုအခုအခါမှာစတင်ထိန်းချုပ်လာနိုင်ပြီဖြစ်ပါတယ်။လက်ရှိလုံခြုံရေးအခြေအနေကိုရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေကအခုလိုပြောပါတယ်။
လုံခြုံရေးကတော့ကျွန်တော်တို့ဟိုထိန်းချုပ်နိုင်ပါပြီ။ဘင်္ဂလီကတော့ဒါဟိုသူတို့ကတော့နော်သူတို့အိမ်ကိုစုပြီးတော့နော်ဟိုခက်ပြေးနေတဲ့ကိစ္စတွေအဲနောက်ကသမီးများနေပြီးတော့နောက်ခဏမှတက်တက်နေပြီးလိုက်ပြီးတော့ပြစ်ခတ်နေပါလေတပ်ဖြတ်နေပါလေဆိုပြီးတော့အန်တန်လုံနေတဲ့ဒီအပိုင်းရှိတယ်နောက်တစ်ခုကဒီနေဆက်ဒေတာဒီမှာလေဟိုပြောတယ်ဒီအကျန်းဖက်ဒီအဖွဲ့ကြီးထပ်ပြီးတော့ဒီဟိုနော်ဟိုဝင်မယ်ထွက်မယ်တိုက်မယ်ဆိုတော့ဒီကောလာခလာလေးလေးဒုစရရောအစီအမ်ပြတ်ထုတ်လို့နေပါတယ
်မောင်တော်ဒေတာဘက်ကိုရောက်ရှိနေတဲ့သတင်းမီဒီယာအဖွဲ့တွေကတော့ဒီကနေ့မှာဂေါ်ရူတရရွာနဲ့အလဲတန်ကျော်ရွာတွေမှာမီးလောင်နေကြောင်းရုပ်တံသတင်းတင်ပြတာတွေရှိနေပါတယ်မောင်တော်မျိုးကရေးပေါ်ကူညီထောက်ပံ့ရေးအဖွဲ့ဝင်တဦးကလည်းသူတို့မျိုးရဲ့အခြေအနေကိုအခုလိုပြောပါတယ်
။ဟိုမောင်တော်ရှင်တွေကတော့အခုလက်ရှိကတော့နင်းနေတည်နေတဲ့အခြေအနေတွေဆက်ပြီးရတယ်။ကျန်းဖန်မှုကတော့ရှိတယ်ဒါမှမေးနေတယ်။အရင်ဟိုနည်းနည်းတည်းနဲ့တော့ဟိုဘင်းလေးတက်ကဟိုလည်းလို့စစ်တယ်တွေပါလေရှိတယ်။အခုတော့အဲ့ဒီစစ်တယ်ကလည်းလည်းဟိုကြီးရလို့အဆင်မတရဘူးအခုလိုလိုကြီး။ဟိုရခိုင်ပြည်တော်ကတော့ဟိုကသတိနေကြတာပေါ့လူနေအချင်းနေတဲ့ကြည့်ရတယ်ပေါ့စိတ်မချအချင်းနေရှိနေလို့ဟိုကြည့်တော့ကြည့်ရင်ကိုတော့ပေါင်းပြီးတော့နေနေရတယ်အဲ့ဒါမျိုးရှိရင်နောက်ပြီးဟိုမျိုးပေါ်ကဒီကတော့တော်တော်များများတော့စောက်တော့ဖဲဟိုစစ်တစ်စစ်တော့စစ်တစ်စစ်တော့ရနေကြတယ်မျိုးပေါ်မှာလူသုံးပေါ်ပေါ်တော့တော့ရှိနေ
Facebook နဲ့ Internet စာမျက်နှာတွေပေါ်မှာ Islam ဘာသာဝင်တွေကနေအိမ်တွေမီးရှို့တဲ့ဓာတ်ပုံတချို့ဖော်ပြတာတွေရှိခဲ့တယ်လို့ဒါတွေဟာအတုယောင်တွေဖြစ်ကြောင်းတုံ့ပြန်ညှင်းဆို့တာတွေလည်းရှိနေပါတယ်။ဗိုလ်တူးနေကကျင်းပတဲ့ရခိုင်ပြည်နယ်အရေးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာရှင်းလင်းတဲ့အခမ်းအနားမှာတော့နိုင်ငံတော်သမ္မတဦးထင်ကျော်ကသွေးထိုးလှုံ့ဆော်သူတွေကိုအချိန်မီဟန်တားဖို့တရားဥပဒေနဲ့အညီအရေးယူဆောင်ရွက်ဖို့အတွက်ညွှန်ကြားထားပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းမှဦးတင်မောင်ဆွေကအကြမ်းဖက်မှုဖြစ်ပွားခဲ့တဲ့နောက်အိုးအိမ်စွန့်ခွာထွက်ပြေးသူတိုင်းရင်းသား18,000ကျော်လောက်ရှိကြောင်းနဲ့စစ်တွေမြို့မှာ4,000ကျော်လောက်ရောက်ရှိနေကြောင်းပြောဆိုပါတယ်။ကုလသမဂ္ဂကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုအစ္စလာမ်ဘာသာဝင်3,400လောက်ရောက်ရှိနေကြောင်းသတင်းထုတ်ပြန်ထားပါတယ
်။ကိုမိုးစောပြောပြခဲ့တာပါရှင်။ရခိုင်ပြည်ပခန့်နဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်ချက်တွေကိုဖြေလျှော့နိုင်ဖို့တန်တမာရေးနီးအရာပို့ပြီးထိရောက်မဲ့နည်းလမ်းတွေကိုရှာဖွေဆောင်ရွက်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးဟောက်တို့စွမ်းကပြောပါရယ်ရခိုင်ပြည်ပခန့်ဒီထက်စိုးဝမလာအောင်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဖိအားပေးဖြေရှင်းဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့တိုက်တွန်းချက်ထွက်ပေါ်လာတဲ့အပေါ်မြန်မာဘက်ကဘလို့ကင်တွယ်နေသလဲဆိုတဲ့မေးမြန်းချက်ကိုတုံ့ပြန်ခဲ့တာပါတန်အမတ်ကြီးဦးဟောက်တို့စွမ်းကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါ
အဲ့ဒီလိုမနေ့ကတော့ကဒီကုလသမဂ္ဂတွင်မူချုပ်ကနေပြီးတော့လူမျိုးရေးကောင်စီကိုသူတင်ထားတယ်ဒီကိစ္စနဲ့ပတ်သက်ပြီးလှုပ်ဖို့ပြုဖို့ဆိုတာလေအဲ့ဒါတမ်မကြီးတို့ဘလောက်များတိထားပြီးပါပြီလဲခင်ဗျာ
အဲကြားသိရတဲ့အရာတော့ကျွန်တော်လုံးလုံးဆယ်ဖြစ်နေတယ်အားတော့အဓိကတော့ကျွန်တော် humanitarian ကိစ္စတွေပေါ့နော်ကျွန်တော်တို့အကျန်းဖက်သမားတွေတိုက်ခိုက်မှုနဲ့ကျွန်တော်ဒီဘက်ကနေပြီးတော့ရှင်းလင်းလုပ်ခဲ့တာနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့ဒီနောက်ဆက်တွဲဒီကျွန်တော်တို့ရဲစားဖြတ်ကျော်ဟိုပြီးတော့ဘင်္ဂလားဒေ့ရှ်ပဲပုဂ္ဂိုလ်ချမ်းဟိုရောက်သွားတဲ့ပြေးသွားတဲ့လူတွေပေါ့လေဟိုထွက်ခွာသွားတဲ့လူတွေရေတွက်တိုးလာတဲ့ဟာတွေပုံမှန်အဓိကကတော့အဲ့ဒါစိုးရိမ်ပူပန်မှုဖြစ်တယ်လို့ပဲကျွန်တော်တို့ကတော့အလွတ်သဘောပေါ်သိရတာပေါ့နော်ကျွန်တော်တို့တရားဝင်တော့ဟိုကျွန်တော်ကဟိုကောင်ဆယ်မှာလည်းမဟုတ်တော့မသိဘူးပေါ့
တစ်ဖက်ကကျွန်တော်တို့အစိုးရဘက်ကနေပြီးတော့သတင်းထုတ်ပြန်တဲ့ဟာတွေတမရဘက်ကသတင်းထုတ်ပြန်တဲ့ဟာတွေဒါတွေကနိုင်ငံတကာကိုမပေါ့နိုင်ပဲနဲ့တဖက်မှာနိုင်ငံတကာမီဒီယာတွေမှာကြားတဲ့အခါကျတော့လာရိုရင်ကြောင့်ထွက်ပြေးတာတိမ့်နဲ့ချီပြီးတော့ရှိနေပြီအဲနောက်တစ်ခုကကလေးတွေမျိုးသမီးတွေစသဖြင့်ပုံတွေကလည်းပဲအများကြီးဒီဘင်္ဂလားဒေ့ရှ်ဘက်ကိုရောက်သွားတဲ့လူတွေပေါ်လူတွေဝင်သွားတဲ့လူတွေနိုင်ငံတကာမီဒီယာတွေမှာကအဲ့လိုပြက်နေတယ်လို့နိုင်ငံတကာအစိုးရတွေကလည်းပဲဒီအကြီးအကျယ်ဒီကိစ္စကိုပြောလာနေကြတဲ့အခါကျတော့နိုင်ငံတကာမျက်နှာစာမှာတော့မြန်မာနိုင်ငံဘက်ကပြောတဲ့သတင်းတွေတဖက်ကပြောတဲ့သတင်းတွေကပူရောက်နေတဲ့ပုံရှိတယ်လို့ကျွန်တော်တို့လည်းအဲ့လိုပဲနားလည်မိပါတယ်တမန်ကြီးဆိုတော့တနည်းအားဖြင့်ဆိုရင်နိုင်ငံတကာ ကျွန်တော်တို့တန်တမာရေးကျိုးပန်းမှုမှာမြန်မာနိုင်ငံကဒီကိစ္စနဲ့ပတ်သက်ပြီးတော့အရေးနိုင်နေတဲ့လူများနားလည်လူရနိုင်ပါသလားတန်မကြီ
းအရေးနိုင်နေလို့တော့ပြောလို့တော့မရဘူးပေါ့နော်ဘာဖြစ်လို့လဲဆိုတော့နိုင်ငံတကာနိုင်ငံကတော့ကျွန်တော်နိုင်ငံပေါ်မှာဒီကုလသမဂ္ဂမျက်နှာစာမှာကျွန်တော် defensive သဘောမျိုးနေနေကျွန်တော်တို့နေလာတာဝူကြောသိမ့်လိုက်တဲ့အချိန်မှာတော်တော်များတော်ကြာပြီလေအဲ့တော့ကျွန်တော်နိုင်ငံနေမဟုတ်ဘူးဖွံ့ဖြိုးဆဲနိုင်ငံနေတော်တော်များများကသူတို့အနေနဲ့ဟလာကျွန်တော်တို့အုပ်စုလိုက်အခါလေးကျတော့ဟိုကျွန်တော်တို့ကမရှင်နိုင်တဲ့အပိုင်းလေးတွေရှိတယ်အဲ့တော့ကကျွန်တော်တို့ကဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကမှန်တယ်ထင်တာကျွန်တော်နိုင်ငံအတွက်အမျိုးသားကျိုးစီးပွားကိုယ့်နိုင်ငံရဲ့ကိုယ့်လူမျိုးအတွက်ကျိုးစီးပွားတယ်ကျွန်တော်လုပ်တဲ့နေရာမှာတော့ဟိုခက်ခဲတော့ရှိကောင်းရှိနိုင်တာပေါ့ဒါပေမဲ့ဒီခက်ခဲကိုကျွန်တော်တို့ကြုံတွေ့နေရတဲ့အခက်အခဲနဲ့ဟာဟိုပါပေါ့နော်ဟိုဟိုအခြေအနေတွေကိုအာကြည့်ပြီးတော့အများစုကနေပြီးတော့အင်းအားနဲ့ဝိုင်းပြီးတော့လုပ်တဲ့ဟာကိုကျွန်တော်တို့အရင်နေပြီဆိုပြီးတော့ကျွန်တော်တို့အဲ့လိုတော့မခံရပါဘူ
းဆိုတော့တမကျွတ်အနေနဲ့ရောဒီဥပမာအခုလောလောဆယ်ဟိုအပြင်းထန်ပြောနေတယ်ပေါ့လေပို့ပြီးတော့ပြောနေတဲ့နိုင်ငံတွေကျွန်တော်တို့လဲနိုင်နာမည်တွေထုတ်မပြောပေမဲ့တမကျွတ်လည်းသိပါတယ်ကျွန်တော်တို့သိပါတယ်ဘယ်နိုင်ငံတွေကအဓိကပို့ပြီးတော့အပြင်းထန်ပြောနေကြတယ်လဲဆိုတော့ဒီနိုင်ငံတွေကတောင်ရှိတဲ့လူတွေတန်ကိုယ်စားလှယ်တွေဒါမျိုးတွေနဲ့တွေးစုတိကျစီတွေးစုံပြီးတော့ကိုယ့်ဘက်ကပြောရမယ်ကိုယ့်ဘက်ကအခြေအနေမှန်ကိုထင်ဟပ်တယ်လို့ယူဆတဲ့အမျိုးတွေရှင်းလင်းပြောဆိုဖို့အဲ့လိုမျိုးတိကျတိကျစီအထူးအစီအစဉ်တွေနဲ့လုပ်ဖို့ရောအဲ့လိုမျိုးအစီအစဉ်တွေရှိပါသလားခင်ဗျာ
အခုကတော့ဟုတ်ကဲ့အခုကတော့အဲ့ဒီအစီအစဉ်တွေကျွန်တော်တို့အများကြီးရှိပါတယ်ဘာလို့ဆိုတော့အဲ့ဒီပြောနေတဲ့လူတွေကလည်းကျွန်တော်တို့နဲ့ဟိုကင်းကွာတဲ့လူတွေမဟုတ်ဘူးလေအကျိုးစီးပွားဆက်ဆံနေတဲ့လူတွေအများကြီးရှိတာပဲတန်တမာဆက်သွယ်တွေရှိတယ်တန်ယုံတွေလည်းရှိတယ်ဆိုတော့တန်တမာနီလာရတော့ဒီလိုပဲဟိုကျွန်တော်တို့ဟိုချင်းကပ်ပြီးအခုလည်းပြောနေတယ်အရင်ကလည်းပြောနေတယ်အဲ now ဘလို့ပို့ပြီးတော့ထိရောက်တဲ့နီလာအနေနဲ့လောက်ကြမယ်ဆိုတာလည်းကျွန်တော်တို့လူကြီးတွေကလည်းစဉ်းစားနေတယ်အဲပို့ပြီးထိရောက်ပေါ့နော်ဒီပြဿနာကိုကျွန်တော်တို့ဖြေရှင်းတဲ့နေရာမှာပို့ပြီးထိရောက်တဲ့နိုင်ငံကမျက်နှာစာမှာပို့ပြီးထိရောက်တဲ့နီလာဘယ်လိုလုပ်မယ်ဆိုတော့ကျွန်တော်တို့ဟိုစဉ်းစားထားတာတော့ရှိပါတယ်
ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးဟောက်တို့စွမ်းကိုကုတ္တကျော်တင်ဆက်သွင်းမိမြန်ထားတာဖြစ်ပါတယ်ရှင်ဒေါ်ရရှင်များရှင်ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခန့်တွေနဲ့ပတ်သက်လို့သတင်းအချက်အလက်များတွေဖန့်ချီမှုတွေဟာပြဿနာရဲ့တစိတ်တပိုင်းဖြစ်လာနေတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်သတင်းမှားတွေအထူးရောက်နေကြောင်းသွေးထိုးလှုပ်ဆော်မှုတွေမဖြစ်အောင်ဘာတွေလုပ်နိုင်မလဲနိုင်ငံတကာမှာမြန်မာနိုင်ငံရဲ့ပုံရိပ်မထိခိုက်အောင်လုံနိုင်မဲ့နီလန်တွေဘာတွေရှိမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကပြုစုပါရစေ
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပြစီရှင်။ American ကိုတရားဝင်အထောက်အထားမရှိဘဲငငယ်ရွယ်ရွယ်နဲ့ရောက်လာကြတဲ့လူငယ်8သိန်းလောက်ရဲ့တရားဝင်ရည်တည်မှုကိုဆုံးဖြတ်မဲ့ဥပဒေတရားပြဋ္ဌာန်းရေးသမ္မတ Trump ကလွှတ်တော်ကိုတောင်းဆိုနေပါတယ်။ဒီလူငယ်တွေကိုနေရာရင်းပြန်မပို့ဘဲအလုပ်လုပ်ခွင့်နဲ့ပညာသင်ကြားခွင့်ရအောင်အကာအကွယ်ပေးထားတဲ့ DACA လို့ခေါ်တဲ့အရင်ကသမ္မတဥဘာမာရဲ့အမိန်ကို Donald Trump ကပယ်ဖျက်တာဖြစ်ပါတယ်။ဒီလူငယ်တွေနဲ့ပတ်သက်ပြီး6လအတွင်းအမြဲတမ်းအဖြေတစ်ခုပြဋ္ဌာန်းဖို့ကိုလည်းသမ္မတ Trump ကတောင်းဆိုထားတဲ့အကြောင်း VOA သတင်းတောက် Michael Bowman ရဲ့သတင်းလွှာကိုကိုရန်နိုင်ကပြောပြပါမယ်ရှင်
။ American ပြည်တော်စုမှာမိဘတွေနဲ့အတူကလေးဘဝတွေကတရားဝင်လာရောက်အခြေချနေထိုင်သူတွေကိုနေရာမပြန်ပို့ရေးအကာအကွယ်ပေးထားတဲ့ DACA ဆိုတဲ့အစီအစဉ်နဲ့ဖိလစ်ပိုင်နိုင်ငံကနေ American ကိုသက်ဆိုင်နေမှာရောက်လာခဲ့တဲ့ Akiko ဟာသူနာပြုတ်တက်ကတော့တက်ပြီးတော့သူနာပြုတ်ဖြစ်လာခဲ့တာပါ။ဒါပေမဲ့ဒါကအစီအစဉ်ကိုပယ်ဖျက်လိုက်တဲ့အတွက်သူမဟာနေရက်ကိုပြန်ပို့ခံရမယ့်အနေအထားဖြစ်နေပါတယ
်။ Deportation's always a fear. But there's also the fear of not being able to pay for your rent.
ပြန်ပို့ခံမှာအမြင်ဆိုရင်မိပါတယ်။ဒါပေမဲ့အင်္ဂလားကမပေးနိုင်မှာစားစရာဝယ်ဖို့အတွက်ပတ်စံမရှိမှတို့အတွက်လည်းဆိုရင်ရပါတယ်။
ဒါကအစည်းအဝေးကိုပယ်ဖျက်လိုက်တဲ့အတွက်ဥပဒေကြောင်းအရသမရအမိတ်ထပ်ပို့ပြီးခိုင်မာမှုရှိတဲ့ပြည်တော်စုဥပဒေတရအစားထိုးနိုင်အောင်လွတ်တော်ကိုခွင့်ပြုလိုက်တာဖြစ်တယ်လို့သမရထရမ့်ကတော့ပြောပါတယ
်။ I have a love for these people and hopefully now Congress will be able to help.
အဲ့ဒီလူတွေပုံမှန်လေးမြေတားထားပါတယ်။ဒါကြောင့်လွတ်တော်အနေနဲ့ဒီလူတွေကိုကူညီပေးတရားလုပ်ပေးနိုင်မယ်လို့မျှော်လင့်ပါတယ
်။သမရရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့လွတ်တော်ဘက်ကလည်းတုံ့ပြန်ချက်တွေအလျင်မြန်ထွက်ပေါ်လာခဲ့ပြီးဒီမိုကရက်ထက်လွတ်တော်မတ်ဒစ်ဒါဘန်ကတော့
The clock is ticking. We are now in a countdown toward deportation. for
780,000 Dream Act လို့ခေါ်တဲ့ဥပဒေတရက်ကိုဒီနိုင်ငံမှာအတည်ပြုပြဋ္ဌာန်းသွားဖို့လိုပါတယ်
။ Republican ထက်လွတ်တော်မဲ့ Lindsey Graham ကလည်းအခုလိုပြောပါတယ
်။ 70% of Americans at least want to give these kids a second chance and a good life in our country. You should want to.
ဒီ American နိုင်ငံသား90ရာခိုင်နှုန်းလောက်ကဒီကလေးတွေကိုကျွန်တော်နိုင်ငံမှာကောင်းကောင်းမွန်မွန်နေနိုင်အောင်နောက်တစ်ချိန်ထပ်ပြီးအခွင့်အရေးပေးခြင်းရပါတယ်။သူတို့ကနေလဲနေခိုင်းတင်ပါတယ်။ဒီကလေးတွေကတော်လဲကလေးတွေဖြစ်တယ်လို့အလုပ်လဲလုပ်နေကြပြီးလောကနှုံးကလည်းကောင်းပါတယ်။
Mr. Durbin နဲ့ Mr. Graham တို့နှစ်ဦးစလုံးကတော့ Dream Act ဥပဒေကိုပြဋ္ဌာန်းဖို့ထောက်ခံလိုက်ပြီးတော့ Democrat Party အထက်လွှတ်တော်ခေါင်းဆောင် Chuck Schumer အပါအဝင် Democrat တွေကလည်းဒီကိစ္စကိုအမြန်ဆုံးမဲပေးကြဖို့တောင်းဆိုလိုက်ပါတယ
်။ We're ready to pass it. I am confident that if put on the floor, it will garner overwhelming support.
ကျွန်တော်အနေနဲ့ဒီဥပဒေကိုအတည်ပြုပြဋ္ဌာန်းသွားဖို့အစဉ်နဲ့မှာတကယ်လို့လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့အဆိုတင်သွင်းခဲ့မယ်ဆိုရင် Party နဲ့စလုံးကတခဲနဲ့ထောက်ခံမှုတွေရလိမ့်မယ်ဆိုတာကျွန်တော်ယုံပါတယ်။
ဒါပေမဲ့အောက်လွတ်တော် Republican Party ခေါင်းဆောင် Paul Ryan အပါအဝင် Republican Party ကဩဇာကြီးမှတဲ့အမတ်တွေကတော့နေသက်လုံခြုံရေးအားကောင်းလာအောင်လုပ်မှဒီဥပဒေပြဋ္ဌာန်းမှုကိစ္စကိုစဉ်းစားသွားမှာဖြစ်တယ်လို့ပြောပါတယ
် And the larger problem is that we do not have control of our borders. We want to make sure that we fix this issue.
ဒီချက်ပူကြီးရဲ့ပြဿနာကကျွန်တော်တို့ရဲ့နေသက်တွေကိုထိန်းချုပ်မထားနိုင်ပါဘူး။အဲ့ဒီကလေးတွေလူငယ်တွေနဲ့ပြဿနာတွေရဲ့ဇင်းမြစ်ကိုဖြေရှာနိုင်ဖို့အတွက်ကျွန်တော်တို့အနေနဲ့ဒီပြဿနာကိုဖြေရှင်းဖို့လိုပါတယ်။ဒါမှနောက်လာမယ့်ဆယ်နှစ်ကြာလို့ရှိရင်အခုလိုပြဿနာတွေဆက်မရှိနိုင်အောင်ပါ
။တချို့ဒီမိုကရက်လွတ်တော်အမတ်တွေကတော့သမ္မတ Trump လိုလားတဲ့ American Mexico နယ်စပ်တိုင်းလိုမဟုတ်တော့မှအဲ့လောက်တင်းကျပ်တဲ့အရေးယူမှုမျိုးကိုလှုပ်ဖို့လမ်းဖွင့်ထားတယ်လို့ပြောပါတယ်။ဒါပေမဲ့ဆွေးနွေးမှုတွေကြောင့်လွတ်တော်ရဲ့လုပ်ငန်းစဉ်တွေနှောင့်နှေးပြီးအာကီကိုလိုလူတွေအနေနဲ့ဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။
We should all be able to dream together.
ကျမတို့ရီမန်နဲ့ပန်းနိုင်ကိုသွားဖို့အတွက်ကျမတို့အားလုံးအိမ်မက်တူမက်ပြီးတော့စူးစမ်းလှုပ်သွားကြရမှာဖြစ်ပါတယ်
။တကယ်လို့လွှတ်တော်ဘက်ကဒီကိစ္စကိုဆောင်ရွက်ဖို့ပြက်ကွက်ခဲ့မယ်ဆိုရင်တော့ဒီကိစ္စကိုပြန်လည်သုံးသပ်ရမှာဖြစ်တယ်လို့သမ္မတ Trump က Twitter စာမျက်နှာကနေပြောကြားလိုက်ပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြသွားတာပါရှင်။အခုကျမတို့အတန်လွင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုကြာသာပတင်းနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။ဟာရီကိန်းအာမာရဲ့ဘိုးကျဲဟာဒိုမီနီကန်သမ္မတနိုင်ငံကိုပြတ်တန့်နေပြီးပြင်းအားစင်ကားရှိတဲ့မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေကြီးမားနေကြောင်းခန့်မှန်းနေကြပါတယ်။မုန်တိုင်းဘိုးကျဲဟာဒိုမီနီကန်ကမ်းရိုးတန်းကိုကျော်လွန်သွားပြီးဖြစ်ပေမဲ့လေပြင်းမုန်တိုင်းနဲ့မိုးတိထန်မှုတွေကအသက်အန္တရာယ်ပေးနေလောက်တဲ့အထိစိုးရိမ်စရာအခြေအနေရှိနေဆဲဖြစ်တဲ့အကြောင်းအမေရိကန်မြို့သားဟာရီကိန်းမုန်တိုင်းဌာနကပြောဆိုထားတာပါ။တနအီကိုပြင်းထန်ဆုံးလေတိုက်နှုန်း295ကီလိုမီတာနဲ့ဖြတ်တန်းတက်ခတ်ခဲ့တဲ့အာမာဟာရီကိန်းကြောင့်ဘာဘူဒါကျွန်းမှာအနည်းဆုံးလူတစ်ယောက်သေဆုံးပြီးစိန့်မာတင်ကျွန်းမှာတော့လူရှိဦးသေဆုံးခဲ့ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန်သတ်မှုကြောင့်ကုလသမဂ္ဂလူညွန်ရေးကောင်စီအနေနဲ့ပိတ်ဆို့တန်ခတ်မှုတွေတိုးမြင့်မယ်ဆိုရင်ထောက်ခံမှုပေးမယ်ကြောင်းပေကျင်းမြို့တော်မှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းတရုတ်နိုင်ငံချိုင်းဝန်ကြီးကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းတန်ခတ်ရေးယူပြီးဖိအားပေးနေတဲ့အချိန်ထဲမှာတစ်ဖက်မှာလည်းတွေ့ဆုံဆွေးနွေးအဖြစ်ရှာတဲ့နီးလမ်းကိုရှင်းသုံးတဲ့အကြောင်းလဲနိုင်ငံချိုင်းဝန်ကြီးဝမ်ယီကအလေးထားပြောကြားတော့ပါတယ်။အချာရင်းငါဆက်လို့ကျန်းဖက်မှုတွေတကြောပြန်ကြီးထွားလာနေတဲ့ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့စိုးရိမ်မခင်ဖြစ်ရတဲ့အကြောင်းအမေရိကန်ကွန်ဂရက်ဆ်လွှတ်တော်ထိပ်တန်းတာဝန်ရှိသူတူကပြောဆိုလိုက်သလိုသမ္မတအင်ဂျီတော်ကလည်းအနိကဆောက်ကြည့်နေကြောင်းပြောဆိုလိုက်ပါတယ်။အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌအက်ဒရိုက်ဆဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဟွန်ဆန်းစုကြည်ထံပေးပို့တဲ့စာထဲမှာတော့မြန်မာစိုးရိမ်နဲ့စစ်တပ်အနေနဲ့လူမျိုးပါတာမခွဲကြဘဲမြန်မာပြည်သူတွေကိုကာကွယ်ဖို့တာဝန်ရှိတဲ့အကြောင်းနဲ့လူနည်းစုတွေပေါ်ကျူးလွန်တဲ့ရက်စက်တဲ့လုပ်ရပ်တွေကိုရပ်တန့်ဖို့တောင်းဆိုခဲ့တာပါ။အမေရိကန်သမ္မတအင်ဂျီရောကတော့အခြေအနေခိုင်ပြင်းနေတဲ့အခြေအနေနဲ့ပတ်သက်လို့အနိကဆောင်ကျင်နေပေမဲ့အစိုးရဘက်အနေနဲ့ထိတွေ့ဆက်ဆံပြောဆိုနေတာမျိုးတော့မရှိသေးတဲ့အကြောင်းပြောဆိုခဲ့ပါတယ
်။ဒါသာပြင်းနေညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမက်ကင်ဖြူထွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစစ် Internet ဆာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.